ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပနေတဲ့2012ခုနှစ်အိုလံပစ်အားကစားပြိုင်ပွဲနောက်ဆုံးနေ့မှာအမေရိကန်အသင်းကရွှေတံဆိပ်46ခုအပါအဝင်စုတံဆိပ်ပေါင်း104ခုနဲ့ဗိုလ်ဆွဲခဲ့ပါတယ်။တရုတ်အားကစားအသင်းကရွှေတံဆိပ်38ခုအပါအဝင်စုပေါင်း89ခုနဲ့ဒုတိယရုရှားအသင်းကတတိယနဲ့အင်ရှင်ဗြိတိန်အသင်းကဒုတိယအသီးသီးရရှိခဲ့ကြပါတယ်။အိုလံပစ်ပြိုင်ပွဲရဲ့နောက်ဆုံးနေ့မှာယူဂန္ဒါနိုင်ငံသားစတီဖင်ကီပရိုတစ်ကအမျိုးသားမာရသွန်ပြိုင်ပွဲမှာမမျှော်လင့်ပဲ2နာရီ8မိနစ်10စက္ကန့်နဲ့ရွှေတံဆိပ်စုစုခူးသွားပါတယ်။အမျိုးသားဘတ်စကတ်ဘောပြိုင်ပွဲမှာနာမည်ကြီးအမေရိကန်အသင်းကစပိန်အသင်းကို118မှ108မှတ်နဲ့အနိုင်ရပြီးရွှေတံဆိပ်စုစုခူးသွားပါတယ်။အိုလံပစ်အားကစားပြိုင်ပွဲပိတ်ပွဲအခမ်းအနားကို A Symphony of British Music ဆိုတဲ့နာမည်ကျော်လူကြိုက်များတဲ့ဗြိတိန်တန်းစုံတေဂီတာဝန်းကြီးနဲ့မြန်မြန်ဆိုင်ဆိုင်ကျင်းပနေပါတယ်။ဗြိတိန်ကနာမည်ကြီးအနုပညာရှင်တွေဖြစ်ကြတဲ့ Adele, Elton John, George Michael, Annie Lennox နဲ့ The Pet Shop Boys တို့က3နာရီကြာပိတ်ပွဲအခမ်းအနားမှာပါဝင်ဖျော်ဖြေခဲ့ကြပါတယ်။2016ခုနှစ်မှာအိုလံပစ်အားကစားပွဲကြီးကိုအင်ရှင်ဖြစ်လက်ခံကျင်းပပေးမယ်။ဘရာဇီးနိုင်ငံကကိုယ်စားလှယ်အဖွဲ့ကလည်း Rio Yoya ပွဲတော်ပုံစံဘုံတွေတီးအကအလှမျိုးစုံနဲ့ပိတ်ပွဲအခမ်းအနားမှာပျော်ပျော်ရွှင်ရွှင်ပါဝင်ဆင်နွှဲခဲ့ကြပါတယ်ရှင်။